Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂတ်လ16ရက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 32နဲ့58တို့အပြင် Line Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလင်မာကတောင်းဝင်ယူတင်ဆက်ပေးမှာပါ။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့မြန်မာနိုင်ငံကိုရောက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းဂျီဒီကနေ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းကိုသွားပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလက်ချက်မှုတွေပြုလုပ်ခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဒေါခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာကြက်ငွေတက်မှုကျဆင်းလာသလိုကုန်စည်နှုန်းကလည်းတက်လာနေတာမျိုးအခြေခံလုပ်အားကတိုးပြီးပို့အထည်ချုပ်စက်ရုံကအလုပ်သမားတွေတောင်းဆိုနေကြပါတယ်
ကုန်စည်နှုန်းကအဆမတက်နေတယ်ဒီအနေဆုံးလောက်ခန့်လာက4,800ဆိုတာ2018ခုနှစ်ကြက်ခန်းလာတော့အလုပ်သမားတို့ရဲ့အနေနဲ့လုပ်ငန်းရှင်အသီးသီးကနေဂျိုင်းတူအော်ကြမယ်တောင်းကြမယ်
မြန်မာနိုင်ငံအထွေထွေအလုသမာတမကဥက္ကဋ္ဌဒေါ်မိုးဆန္ဒမြစ်ကပြောသွားတာပါဒီကြောင့်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမဲ့သတင်းအပါအဝင်ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းလူငယ်တွေကိုလက်နက်ကင်တပ်ဖွဲ့မျိုးစုံကလူသစ်စုဆောင်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတက်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့သတင်းဆောင်ပါမြင်ကွင်းကျဲမှတ်စုကမ္ဘာတလွာခီးသွွားအစီအစဉ်စရတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်းကအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းလိုက်တဲ့ဒေါခင်မျိုးသက်တို့ကကြင်ညာပေးပါပါရှင
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ယာတုအတွက်ခန့်အပ်ခံရပြီးဆယ်လာနီးပါးအကြာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးမနေ့ပြန်စစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုတွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့အွန်ဆန်းစုကြည်အပါအဝင်တရားရင်ဆိုင်နေရသူတွေနဲ့တွေ့ဆုံဝင်ပေးဖို့တော့အကန့်အသတ်ရှိတဲ့အကြောင်းစစ်ကောင်စီဘက်ကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတော့အထူးကိုယ်စားလှယ်နိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံရဲ့စိုးရတဲ့အခြေအနေတွေနဲ့လက်တလောဆိုးရိမ်မှုတွေကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့မနေ့တနင်္လာနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံရေးအဝန်အဝိုင်းကပါဝင်ပတ်သက်သူတွေအရက်ဖက်အဖွဲ့အစည်းတွေနောက်လက်ရှိပြည်ပကကြောင့်ထိခိုက်ခံစားနေရတဲ့အတိုက်အဝန်းနဲ့တွေ့ဆုံမယ်လို့ကုလသမဂ္ဂဘက်ကတော့သတင်းထုတ်ပြန်ပေမဲ့စစ်ကောင်စီကတော့ခီးစဉ်အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။ထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်လက်ဆမ်းမှုနဲ့နောက်ထပ်ထောင်ရနေချမှတ်ပြီးနောက်တည့်ရက်မှာနိုလင်းဟေဇာမြန်မာနိုင်ငံကိုရောက်လာတာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးချက်ချင်းရတတ်မှုနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရေးကုလသမဂ္ဂဘက်ကတောင်းဆိုထားပါတယ်ဒါပေမဲ့လည်းခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ပြောင်းလဲအောင်တင်းသွင်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အကဲခတ်တွေကမျှော်လင့်ထားတာမျိုးမရှိပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုလေယာဉ်ကြာခီးစဉ်ဖြစ်တဲ့တနင်္လာနေ့ကရောက်လာတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ဟာအင်္ဂါနေ့ကကောက်ဆက်ဘဇားကရွန်ဂျာဒုက္ခအတည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့မဟာမင်းကြီးကိုရွန်ဂျာတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ပြီးရွန်ဂျာပြန်လည်လက်ခံရေးအစီအစဉ်အတွက်ကုလသမဂ္ဂနဲ့အတူ American EU ပေါင်းဝင်အားလုံးပေါင်းဝင်တဲ့အစီအစဉ်ဖြစ်ဖို့တောင်းဆိုခဲ့တယ်လို့ရွန်ဂျာဒုက္ခသည်တွေကပြောပါတယ်။ရွန်ဂျာဒုက္ခသည်စခန်းကိုလာရောက်တဲ့မဟာမင်းကြီးဟာရွန်ဂျာလူငယ်တွေအမျိုးသမီးခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုတွေ့ဆုံခဲ့တာဖြစ်ပြီးရွန်ဂျာတွေကမဟာမင်းကြီးကိုအိတ်ဖွင့်ပေးစာပေးခဲ့တယ်လို့ဘာလူခါလီဒုက္ခသည်စခန်းကဦးကျော်မြင့်က VOA ကိုပြောပါတယ
်မစ်ရှယ်ဘက်ရှလက်ကိုပေးလိုက်တဲ့အိတ်ခွင့်ပေးစာမှာရွန်ဂျာလူမျိုးတွေကလောကကွန်ရေးချိုးဖောက်ခံရမှုအကြောင်းရေးသားထားပါတယ်အခုလက်ရှိမြန်မာပြည်သူတရေလုံးရဲ့လောကကယေရှုဖော်မှုခဏရာကိုရည်တာပါရှိပါတယ်။နောက်ကျွန်တော်တို့ရူဟင်ဂျာဒုက္ခသည်တွေကချန်လီလက်ခံရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ UN အဖွဲ့ဝင် US EU OIC အစီအစဉ်အလုံးပေါင်းဝင်နေတဲ့ချန်လီလက်ခံရေးအစီအစဉ်ဖြစ်ပေါ်စေဖို့အတွက်အဲ့ဒီအခြားလာတွေပါဝင်ခဲ့ပါတယ်ခင်ဗျာ
။မကြသေးခင်ကရူဟင်ဂျာခေါင်းဆောင်နှုတ်အသက်ဖြတ်ခံခဲ့ရတဲ့နောက်ဒုက္ခသည်စခန်းတွေမှာလုံခြုံရေးတွေကိုတင်းကျပ်ထားတာဖြစ်ပြီးဒီသက်ဖြတ်မှုတွေနဲ့ပတ်သက်ပြီးမဟာမင်းကြီးကမေးမြန်းခဲ့တယ်လို့ဒုက္ခသည်စခန်းတွေလုံခြုံရေးအတွက်လည်းဒုက္ခသည်တွေကတောင်းဆိုခဲ့ကြတာပါ မဟာမင်းကြီးဘက်ရှလာရဲ့ခီးစင်ဟာကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ပထမဆုံးဘင်္ဂလားဒေ့ရှ်ကိုတွားရောက်တဲ့ခီးစင်လည်းဖြစ်ပါတယ်။မဟာမင်းကြီးဟာဗုဒ္ဓဟူးနေ့မှာတော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဓကားမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေကြားပူးတွဲစီရီလေးကျင်းမှုတရက်ကိုလာမယ့်သတင်းပတ်မှာစတင်လှုပ်ဆောင်မယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျပ်စမ်းသပ်ပြင်းထန်မှုတွေနဲ့နျူကလ িয়ার ပဋိပက္ခနဲ့ချင်းချောက်မှုတွေအကြားအခုလိုအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံအကြားပူးတွဲစီရီလေးကျင်းမှုပြုလုပ်မှာဖြစ်ပါတယ်။နေရာဒီမှာပြုလုပ်လေးရှိတဲ့ဒီစီရီလေးကျင်းမှုဟာပုံမှန်ဩဂုတ်လ22ရက်ကနေစက်တင်ဘာလ1ရက်နေ့အထိပြုလုပ်လေးရှိပါတယ်။ဦးချီဖရီးဒမ်ရှီလိုနာမည်ပေးထားတဲ့ဒီစီးလေးကျင်းမှုမှာလေရင်တွေစစ်သည်မော်တွေတင်ကားတွေနဲ့စစ်သားတောင်းချီပါဝင်ဖို့ရှိပါတယ်ဒီစီးလေးကျင်းမှုဟာအမေရိကန်နဲ့တောင်ကိုရီးယားတို့အကြားအကြီးစားစီးလေးကျင်းမှုတွေပြန်လည်လှုပ်ဆောင်မယ်လို့ကတိပေးပြောကြားထားမှုတွင်လည်းကိုက်ညီနေတာပါပြီးခဲ့တဲ့နှစ်တည်းတုန်းကတော့မြောက်ကိုရီးယားနဲ့တန်တပန်ရေးအရာဆွေးနွေးမှုတွေလှုပ်ဆောင်ဖို့အရေးတင်းမာမှုရော့ချနိုင်ဖို့ကိုဗစ်ကာယောဂါအန္တရာယ်တို့ကြောင့်အခုလိုစီးရဲလက်ကျင့်မှုတွေကိုဖျက်သိမ်းဒါမှမဟုတ်ရင်အင်အားလျှော့ချလှုပ်ဆောင်ခဲ့ကြပါတယ်ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေ14ရက်နေ့တုန်းကလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံရည်တက်တဲ့အကြားဒုံးကျည်သတိပေးစနစ်နဲ့ပက်ထင်းတက်ဒုံးကျည်ရှာဖွေရေးဆိုင်ရာစီးရဲလက်ကျင့်မှုတွေကိုဟာဝိုင်ကျွန်းကမ်းလွန်ဒေသပင်လယ်ရေပြင်မှာလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ထိုင်ဝမ်အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်အစိုးရကထိုင်ဝမ်နိုင်ငံရဲ့ခေါင်းဆောင်တွေကိုတရုတ်နိုင်ငံနဲ့ပြည်ဝင်ခွင့်ပိတ်တန်လိုက်ပြီးပိတ်ဆို့တံခတ်မှုတချို့ကိုလည်းချမှတ်လိုက်ပါတယ်နောက်ထပ်အမေရိကန်လွှတ်တော်မှတွေထိုင်ဝမ်ကိုတွားရောက်ပြီးမနေ့ကထိုင်ဝမ်သမ္မတနဲ့တွေ့ဆုံခဲ့တာအတွက်ထိုင်ဝမ်အနီးစီးရဲလက်ကျင့်မှုတွေပိုးပြီးလှုပ်သွားမယ်လို့တရုတ်နိုင်ငံကကြေညာခဲ့တယ်လို့ဒီကနေ့မှာတော့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်လိုက်တာပါအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့ခီးစဉ်ကြောင့်တရုတ်နိုင်ငံဘက်ကဒေါသထွက်တဲ့အလားတူအခုအမေရိကန်လွှတ်တော်အမတ်တွေရဲ့ခီးစဉ်ကိုတရုတ်ဘက်ကတုံ့ပြန်ချင်းချောက်တာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့လွှတ်တော်အမတ်တွေရဲ့ငြင်းချမ်းစွာတောက်ရောက်တဲ့ခီးစဉ်ပေါ်မလိုအပ်တဲ့အလွန်ကျွံတုံ့ပြန်တာမျိုးမလုပ်ဖို့တရုတ်ကိုတတိပေးပြီးဒီရေလက်ထိုင်ဝမ်ရေလက်ချမ်းနဲ့ပတ်သက်လို့လက်ရှိအနေအထားကိုတစ်ဖက်သက်ပြောင်းလဲတာမျိုးမလုပ်ဖို့တိုက်တွန်းပါတယ်အမေရိကန်ထက်လွှတ်တော်အရှေ့အာရှနဲ့ Pacific ဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးဆိုင်ရာကော်မတီခွဲဥက္ကဋ္ဌအထက်လွှတ်တော်မှ Edward Markey ဦးဆောင်တဲ့အဖွဲ့ကမနေ့ကထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့တွေ့ဆုံတာဖြစ်ပြီးဒီခီးစဉ်အမေရိကန်ပြည်ထောင်စုပါတီကြီးမျက်စလုံးကအချိန်ကြာမြင့်စွာသဘောတူချမှတ်ထားတဲ့မူရတော့ရောက်တာလို့ပြောပါတယ်။တရုတ်ဘက်ကနောက်ဆုံးအရေးယူတဲ့တဲမှာအမေရိကန်မှာခိုးလုံးတဲ့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်သမ္မတကြီးနဲ့အပြင်ထိုင်ဝမ်လွှတ်တော်အမတ်တချို့လည်းပါဝင်နေတာပါ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရုရှားနဲ့နျူကလ িয়ার ကန္တာအပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေကိုယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကတောင်းဆိုလိုက်ပါတယ်ယူကရိန်းတောင်ပိုင်းဇဖိုရီဇီယာနျူကလ িয়ার ဓာတ်အပိတ်ဆက်ယုံကိုပြစ်ခတ်မှုနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အချိန်မှာအခုလိုသမ္မတဇယ်လင်စကီကတောင်းဆိုလိုက်တာပါနျူကလ িয়ার ဓာတ်အပိတ်ဆက်ယုံတက်ခိုက်တာဟာဒေသတွင်းနဲ့တခြားနိုင်ငံတွေကိုချင်းချောက်နေတဲ့အလားအလာရှိနေတာကိုလည်းသမ္မတဇယ်လင်စကီကတနင်္ဂနွေနေ့နောက်ပိုင်းမှာပြောကြတဲ့မင်းကွန်းနဲ့ထည့်သွင်းပြောဆိုပါတယ်ဒါအပိတ်ဆက်ယုံအနည်းတစ်ဝိုက်ပြစ်ခတ်မှုတွေရှိနေပြီးတော့ရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြန်အလှန်ပြစ်တင်နေကြသလိုယူကရိန်းဘက်ကပြစ်ခတ်နေတယ်လို့ထင်ယုံထင်မှားဖြစ်အောင်ရုရှားတို့ကလှုပ်ဆောင်နေတယ်လို့ယူကရိန်းကပြောပါတယ်လူသားမျိုးနဲ့အတွက်နျူကလ িয়ার အန္တရာယ်ကြီးတာကိုယူကရိန်းကအပြည့်အဝနားလည်တာကြောင့်အခုလိုဆွတ်ဆွဲပြောဆိုနေတာကအတိတ်ပဲမရှိဘူးလို့ယူကရိန်းကာကွယ်ရေးဝန်ကြီးအိုလက်စကီရက်စတီကော့ဖ်ကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းစစ်ရုံလည်ပတ်နေတဲ့အခြေအနေတွေနဲ့ဘေးအန္တရာယ်ကင်းရှင်းရေးရုရှားကာကွယ်ရေးဝန်ကြီးစာဂျေရှိုဂူနဲ့ဖုန်းခေါ်ဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂကပြောပါရခင်ဗျာ
။အော်စတြေးလျဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ကပြည်ရင်းနဲ့ဗန်နိုင်းဝန်ကြီးတွေကိုကိုဗစ် -19 ကာလအတွင်းလျှို့ဝှက်ခန့်ခဲ့တာဟာအော်စတြေးလျနိုင်ငံရဲ့ဒီမိုကရေစီကိုအားနည်းအောင်လှုပ်ဆောင်တာလို့မကြာသေးခင်ကမှဝန်ကြီးချုပ်ဖြစ်လာတဲ့အန်သိုနီအယ်ဘနစ်ကပြောပါရ။အရင်ဝန်ကြီးချုပ်ရဲ့ကျန်းမာရေးဗန်နိုင်းရဲ့အရင်မြဆိုင်အချက်လက်တွေထွက်ပေါ်လာခဲ့တဲ့နောက်အခုလိုပြောရပါ။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်ယုံကပြန်လည်တုံ့တက်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အယ်ဘနစ်ကဝန်ကြီးချုပ်ဟောင်းဟာ2020မတ်လမှာကျန်းမာရေးနဲ့ငွေကြေးဆိုင်ရာ2021မေမှာပြည်ထရေးနဲ့ဗန်ဒါရေးဆိုင်ရာနဲ့ဧပြီမှာအရင်းမြစ်ဆိုင်ရာအချက်လက်တွေကင်တွယ်တာတွေ့ရတယ်လို့သတင်းတောက်တွေကိုပြောပါတယ
် This has been government by deception. government in secret the appointment of
Dilo Yaru Khanna re ko Australia pitu re ma ti yang Morrison Sowa ka ni hlewet tha ra long wa thu ja ni de a chet ba lo wunji chauk ka pyo ba de di kaisa twa tanin la ne ma taya yong shin ni chauk si ka te wan chan pyu che lak khan ya shi pi de naw wunji chauk ka ni pi lo ana ko chauk kan na ya Morrison Sowa lauk khe de lo we ban lite da le phit ba de wunji chauk phang ka ro covid kala ဖြစ် နေ တဲ့ အတွက် အခု လို ထူးထူးခြားခြား လုပ်ခဲ့ရတာဖြစ်တယ်လို့ ဒါဟာ လိုအပ်လို့လုပ်ရတဲ့ ဖြစ် လုပ်ရဖြစ်ပြီး သူ့အနေနဲ့ ဒီဝန်ကြီးဌာနတွေရဲ့ လုပ်ငန်းတွေ ဂျာဝန်ပို့ မလုပ်ခဲ့ဘူးလို့ ညင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။ American သမ္မတဟောင်းဒေါ်နယ် Trump ရဲ့ Florida နေအိမ်ကိုဗဟိုအစိုးရစုံစမ်းရေးဘူရို FBI ကဝင်ရောက်ရှာဖွေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်ရေးလွှတ်တော်မှာဒေါ်နယ် Trump နဲ့လွှတ်တော်ဘက် Republican မဟာမိတ်တွေမူပေါင်းနေချမှတ်ဆောင်ရွက်နေပါတယ်။ဒီချိန်ထဲမှာပဲသူ့ရဲ့နေအိမ်ကို FBI ကဝင်ရောက်ရှာဖွေတာဟာတက်တဲ့အထောက်အထားမရှိဘဲတမင်အကွက်စင်နဲ့လောက်ရဆိုတာမျိုး Fox News Digital နဲ့တွေ့ဆုံမင်းများကမှသမရာထရန့်ကပြောဆိုခဲ့ပါတယ်ဥပဒေစိုးမိုးရေးအရာရှိတွေကိုတုံးပြီးသမရာဟောင်းတယောက်ရဲ့နေအိမ်ကိုအတင်းချိုးဝင်ရောက်ခိုင်းတဲ့အထိမကြုံဘူးလောက်အောင်ဒေါသတွေကြီးနေကြတဲ့တိုင်းပြည်အတွက်အန္တရာယ်ကြီးမားတဲ့အချိန်ဖြစ်တယ်လို့ Florida ပြည်နယ် Mar-a-Lago စံအိမ်ကိုဝင်ရောက်ရှာဖွေခံရပြီးပထမဆုံးပြုလုပ်တဲ့မင်းမြန်ကားမှာသမ္မတထရန့်ကပြောဆိုပါတယ် FBI အရာရှိတွေက Federal တရားသူကြီးတဦးအတီးပြုထားတဲ့ရှာဖွေခွင့်ပုံစံနဲ့ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံလုံးဆိုင်ရာဘောလုံးအဖွဲ့ချုပ် AIFF ဟာတခြားတက်ရအဖွဲ့အစည်းတွေရဲ့ဩဇာလွှမ်းမိုးမှုခံရတဲ့ဆိုပြီးအဖွဲ့ဝင်ဖြစ်ကနေချက်ချင်းရပ်ဆိုင်းလိုက်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကမနေ့ကကြေညာပါတယ်ဒီလိုရပ်ဆိုင်းတဲ့အတွက်အောက်တိုဘာ7ရက်30အိန္ဒိယမှာကျင်းပဖို့စီစဉ်ထားတဲ့အသက်18နှစ်အောက်အမျိုးသမီးကမ္ဘာဖလားပွဲစဉ်တွေမကျင်းပနိုင်တော့ပါဘူးအိန္ဒိယရဲ့အဆင့်မြင့်တရားရုံးကအိန္ဒိယနိုင်ငံလုံးဆိုင်ရာဘောလုံးအဖွဲ့ချုပ်ကိုမေလာရင်းဖြတ်သိမ်းပြီးအုပ်ချုပ်မဲ့ကော်မတီအဖွဲ့ဝင်3ဦးကိုခန့်ထားလိုက်တာပါဒီကော်မတီကလည်းဘောလုံးအားကစားဆိုင်ရာအုပ်ချုပ်ဖို့အဖက်ရဲ့ဖွဲ့စည်းပုံပြင်ဆင်ဖို့18လကြာဆိုင်ငံ့ထားတဲ့ရွေးကောက်ပွဲတွေကျင်းပဖို့ဖြစ်ပါတယ်ဒါကြောင့် FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်နဲ့အာရှဘောလုံးအဖွဲ့ချုပ်ကကိုယ်စားလှယ်အဖွဲ့ဆင်လွတ်ပြီးလက်ရှိFIFA ရဲ့ပြဋ္ဌာန်းချက်တွေဇူလိုင်လကုန်ပြင်ဆင်နေအောင်အစီအစဉ်တွေချမှတ်ဖို့စက်တင်ဘာ15နောက်ဆုံးထားပြီးရွေးကောက်ပွဲကျင်းပဖို့ညှိနှိုင်းဆွေးနွေးခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတကတော့ Jill Biden ကိုကိုဗစ် -19 ရောဂါကူးစက်နေတဲ့အကြောင်းရောဂါလက္ခဏာမပြင်းထန်တဲ့အကြောင်းသူ့ရဲ့ပြောခွင့်ရကမကြသေးခင်အချိန်အတိုင်းပင်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဂျေးဘိုင်ဒန်ဟာကိုဗစ်ကာကွယ်ဆေးနှလုံးနဲ့အဖြစ်ကာကွယ်ဆေးနှလုံးထိုးထားသူဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဒေါက်ခင်မျိုးတက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ခုဖြစ်တဲ့ကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့အင်ကာနေ့မှာမြန်မာနိုင်ငံကိုရောက်လာပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရာဒူအတွက်ခန့်အပ်ခံရပြီးဆယ်လနီးပါးအကြာမှာမြန်မာနိုင်ငံကိုလာရောက်တာပါမနှက်ဖြန်စစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုတွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်အပါအဝင်တရားရင်ဆိုင်နေရသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တော့အကန့်အသတ်ရှိတဲ့အကြောင်းစစ်ကောင်စီကပြောပါတယ်ဒီသတင်းအပြည့်အစုံကိုမတ်စုမုံကပြောပြပေးပါမယ်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံရဲ့စိုးဝါနေတဲ့အခြေအနေတွေနဲ့လက်တလောစိုးရိမ်မှုတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့နိုလင်းဟေဇာရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကနိုလင်းဟေဇာရဲ့ခီးစဉ်နဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါတယ
်ဒါဝတ်ရှိပါတယ်ခင်ဗျာမနေ့ကမှကျွန်တော်တို့ဒီနိုင်ငံတော်အကြီးအကဲပါဝင်သက်ဆိုင်ရာတာဝန်ရှိသူတွေတွေ့ပါလိမ့်မယ
်။နိုင်ငံရေးအဝင်းဝိုင်းကပါဝင်ပတ်သက်သူတွေအရက်ဖက်အဖွဲ့အစည်းတွေနောက်လက်ရှိပြည်ပခါကြောင့်ထိခိုက်ခံစားရတဲ့အတိုင်းဝိုင်းနေနဲ့တွေ့ဆုံမယ်လို့ကုလသမဂ္ဂဘက်ကတော့သတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့ခီးစဉ်အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။အထိမ့်သိမ်းခံထားရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်လက်စားမှုနဲ့နောက်ထပ်ထောင်နှံနေချမှတ်ပြီးတော့နောက်တည့်ရမှာပဲနိုလင်းဟေဇာမြန်မာနိုင်ငံကိုရောက်လာတာပါ။ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်အပါအဝင်တရားရင်ဆိုင်နေရသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တော့မဖြစ်နိုင်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်ကတော့ဒီတွေ့ဆုံနဲ့တွေ့ဆုံတိုက်တဲ့သူတွေထဲမှာကျွန်တော်တရားဥပဒေအရရင်ဆိုင်ရတဲ့များနဲ့တွေ့ဆုံနိုင်ဖို့ကတော့အကန့်အသတ်ရှိတယ်လို့ကျွန်တော်ပြောပြီးဖြစ်ပါတယ်။အကျန်တဲ့တွေ့ဆုံနဲ့တွေ့ဆုံတိုက်တဲ့သူတွေကတော့ကျွန်တော်တို့ဆင်ခြင်ပေးမှဖြစ်ပါတယ်။ ဒါတွေ့ဆုံခြင်းမတွေ့ဆုံခြင်းကတော့သူတို့တော့မဟုတ်ပါဘူ
းမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေအားလုံးချက်ချင်းရပ်တန့်မှုနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကုလသမဂ္ဂဘက်ကတောင်းဆိုထားပါတယ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်မှာတော့မြန်မာပြည်တွင်းကယိုယွင်းနေတဲ့အခြေအနေဖြေရှင်းရေးအပြင်တခြားအလေးထားစရာကိစ္စရပ်တွေကိုလည်းသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်ဘောင်တွင်းကနေအဓိကထားလှုပ်ဆောင်မှုရှိပါတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့အချုပ်ချာအာဏာနဲ့အမျိုးသားအကျိုးစီးပွားကိုမထိခိုက်စေတဲ့ရှေ့ဆက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုလုပ်ကိုင်သွားမယ်လို့ပြောပါတယ်
။ကျွန်တော်တို့ရည်ရည်ချက်ဒီနိုင်ငံတကာနိုင်ငံနေလည်းပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေလည်းဖြစ်ဖြစ်အများအားမိတ်ဆွေဖြစ်အောင်လို့ကျွန်တော်တို့ဒီမှချက်ထားပြီးဆောင်ရွက်လျက်ရှိတယ်။အဖက်ရဲ့အဖက်နိုင်ငံတွေဖြစ်တဲ့တစ်ဖက်အဖွဲ့အစည်းတွေရဲ့သဘောထားကတော့သူတို့သဘောထားအတိုင်းပဲဖြစ်လိမ့်မယ်။အဲကျွန်တော်တို့အနေနဲ့ကတော့ဒါလာတဲ့လူတိုင်းလာတဲ့ကိုယ်စားလှယ်တိုင်းကိုကျွန်တော်မြန်မာနိုင်ငံရဲ့အဖြစ်မှန်လေးရှင်းပြတယ်ပြောပြတယ်လက်ခံခြင်းမခံခြင်းကတော့သူတို့အပိုင်းပေါ့ကျွန်တော်တို့အနေနဲ့ကတော့ရခင်ရက်တီရက်တွေတိုင်းလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကျွန်တော်တို့မြန်မာနိုင်ငံရဲ့အချို့ချာအာဏာနဲ့အမျိုးသားအကျိုးစီးပွားကိုမထိခိုက်စေရေးရှေ့ဆက်လက်ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုကျွန်တော်တို့လုပ်ငန်းစဉ်အားရတိုင်းနဲ့ဆက်လက်ဆောင်ရွက်တော့မှာဖြစ်ပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကသူတာဝန်ယူပြီးတော့လာပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းကပဋိပက္ခအခြေအနေတွေကပိုပြီးတော့မှဆိုးဝါးလာသလိုဘတ်ပေါင်းစုံကအကြက်တဲတွေကနေရာအနှံ့ကြီးမားလာနေတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုဂျွန်လအတွင်းလုံးကအလွတ်သဘောတင်ပြခဲ့ပါတယ်။မြန်မာစစ်တပ်ဟာအင်အားအလုံးကျုံဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေအပေါ်မှာအပြင်းထန်တိုက်ခိုက်နေသလိုတိုင်းရင်းသားလူမျိုးစုဒေသတွေအတွင်းမှာလေချောင်းကနေဘုံကျဲတိုက်ခိုက်မှုအပါအဝင်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းတွေကိုလည်းတင်ပြပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုလင်းဟေစာရဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွေအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ကိုပြောင်းလဲအောင်တင်သွင်းနိုင်ခဲ့မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အကဲခတ်တီးချာမှမျှော်လင့်တာမျိုးမတွေ့ရပါဘူးရှင
်။ကုလအကျဉ်းရင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမဲ့တဲ့တွင်မတ်စုမှုပြောပြတော့တာပါ။အခုဆက်ပြီးတော့အခြေခံလာစာကိုကုန်စည်နှုန်းနဲ့ပြန်ညှိပေးဖို့အထည်ချုပ်လူသားတွေတောင်းဆိုတဲ့တွင်ပြောပြပေးပါမယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးကုန်စည်နှုန်းကြီးမြင့်လာတာကြောင့်အခြေခံလုပ်အားကတိုးပြီးဖို့ရန်ကုန်စက်မှုဆောင်20ကျော်မှအလုပ်လုပ်ကင်နေတဲ့အထည်ချုပ်စက်ရုံကအလုပ်သမားတွေကအလုပ်ရှင်တွေကိုတောင်းဆိုနေကြပါတယ်။ကုန်စည်နှုန်းကြီးမြင့်ပြီးအလုပ်ဝင်ပြီလာပေမဲ့လစာကလွန်ခဲ့တဲ့5နှစ်ကသတ်မှတ်ခဲ့တဲ့အခြေခံလစာပဲဖြစ်နေတယ်ဆိုပြီး VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအသေးစိတ်ကိုမအီတန်စင်ကပြောပြပေးပါမယ်ရှင်။
ကျန်ငွေတန်ဖိုးကျဆင်းတဲ့အချိန်မှာအခြေခံလစာဖြစ်တဲ့လောအားကတနည်းကို4800ကျပ်သတ်မှတ်ထားတာကိုတိုးပြီးဖို့ရန်ကုန်ကစက်မှုဆောင်အထည်ချုပ်စက်ရုံအလို့သမားတွေကတောင်းဆိုနေကြပါတယ်။သတ်မှတ်ထားတဲ့အခြေခံလစာဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1300ကျပ်ရှိတဲ့အချိန်တုန်းကသတ်မှတ်ထားတဲ့လစာဖြစ်ပြီးတော့အခုအမေရိကန်ဒေါ်လာကိုတရားဝင်စီ2100ကျပ်ဖြစ်လာချိန်မှာလက်ရှိကုန်စည်နှုန်းနဲ့မကိုက်ညီတဲ့အကြောင်းအလို့သမားတွေကပြောပါတယ်။လက်ရှိကုန်စည်နှုန်းကိုတွက်ချက်ပြီးတော့အခြေခံလုခလစာကိုတရ8000ကျပ်ထိတိုးပြီးဖို့အလို့သမားတွေကတောင်းဆိုနေကြပါတယ်အခြေခံလုခလာစာတိုးပြီးပြည်လှူရှားနေတဲ့အခြေခံလုသားသမဂ္ဂတွေထဲမှာလုသား6000ကျော်ရှိတဲ့မြန်မာပေါင်ချိန်စက်ရုံကအလို့သမားတွေလည်းပါဝင်ပါလိမ့်မြန်မာပေါင်ချိန်အထည်ချုပ်စက်ရုံအလို့သမားသမဂ္ဂရဲ့ဥက္ကဋ္ဌဒေါ်ဖြိုးတီတာဝင်းက VOA ကိုခုလိုပြောပါလိမ့်ကျွန်တ
ော်တို့တုံးနေတဲ့စက်ရုံဆိုရှင်ပေါ့နော်ဒါမြန်မာပေါင်ချိန်ပေါ့လုံလာတဲ့ဇာကတ်တွေကလည်းအစမကြံပေါ့နော်အများများတယ်လုကလာရင်လည်းအများများတယ်ပြီးအခုဆိုရှင်ဒေါ်လာသိန်းတွေတက်နေရတယ်ဖြစ်တယ်မရောကုန်သိန်းတွေလည်းအများတက်နေတယ်မတော်မှလုံးနေတဲ့လုံးခနေနဲ့ဒီကုန်စည်မှုတွေနဲ့ဘလို့မှမကြီးရတဲ့အတွက်ညီမတို့ကတောင်းဆိုရခြင်းဖြစ်ပါတယ်
စစ်ကောင်စီအနာသိမ့်ပြည့်တဲ့နောက်ပိုင်းစက်မှုဆောင်မှလည်းအလုသမားခွင့်ရတွေကိုပြပြံတင်းတင်းချိုးဖောက်မှုတွေရှိနေတယ်လို့အလုသမားခွင့်ရလှူရှားသူတွေကပြောပါတယ်။ဒါ့အပြင်လည်းငွေကြီးနဲ့ပတ်သက်လို့ရပိုင်ခွင့်တွေကိုအလုရှင်တွေကလက်ရောပုံမျှော်လင့်ချက်နေတယ်လို့မြန်မာနိုင်ငံအထွေထွေအလုသမားသမဂ္ဂများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒာမြင့်ကပြောပါတယ်။ဒါ့အပြင်အလုသမားတို့အနေနဲ့တညီတညာတဲ့တောင်းဆိုလိုက်ရင်တော့အခြေအနေကတမျိုးတစ်ပုံပြောင်းလဲသွားနိုင်တဲ့ကြောင့်သူကပြောပါတယ်။
ကုန်ပင်းလုံးကအစမတန်ကိုတက်နေတယ်ပေါ့နော်။ဒီအနေဆုံးလောက်ခလာက4800ဆိုတာကကျမတို့ဒီ2018ခုနှစ်စနေကျမတို့ပြန်ခန်းလာတာပေါ့နော်။ဒီသူ့ရဲ့ဥပဒေအရဆိုလို့ရှိရင်တော့ကျမတို့ဒါပြောင်းလဲတင်ပြီပေါ့နော်။ဖြစ်လာဖို့ကတော့အဲကျမတို့တိတ်ပြီးတော့မပြောင်းနိုင်ဘူးပေါ့နော်။ဒါပေမဲ့လည်းဒီတနင်္ဂနွေမှာရှိနေတဲ့ဒီအလုပ်သမားသူတွေအနေနဲ့ပေါ့နော်။ဒူးလိုက်တယ်လားစက်ရုံလုပ်ငန်းရှင်အတီးပြရနေပြီးတော့ပြန်ดูပေါ့နော်။အော်ကြမယ်တောင်းကြမယ်ဆိုလို့ရှိရင်တော့
အချင်းပုဂ္ဂိုလ်များဆင်နိုင်လောက်ထိနေနိုင်စင်ပေးရပြီးတော့တင်းတွေနေလေနားရမပြီးတဲ့ဆဲုံတွေလည်းရှိနေတယ်လို့ပြောပါတယ်။အရင်ကလိုမျိုးအလုပ်သမားအရင်အငင်းပွားမှုဖြည့်ရှင်းပေးတဲ့ရန်ရရတွေလည်းမရှိတော့တဲ့အတွက်ဆက်မှုဆောင်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးတော့ဆူရလာနေတယ်ဆိုပြီးတော့အလုပ်သမားခွင့်ရလှောက်ရှားနေတယ်အဖွဲ့အစည်းတွေနဲ့အလုပ်သမားတွေကပြောဆိုပါတယ်ရှင်။
အခြေခံလာစာကိုကုန်စည်နှုတ်နဲ့ပြန်ညှိပေးဖို့အထည်ချုပ်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးတော့ဆူရလာနေတယ်ဆိုပြီးတော့အလုပ်သမားခွင့်ရလှောက်ရှားနေတယ်အဖွဲ့အစည်းတွေနဲ့အလုပ်သမားတွေကပြောဆိုပါတယ်ရှင်။အခြေခံလာစာကိုကုန်စည်နှုတ်နဲ့ပြန်ညှိပေးဖို့အထည်ချုပ်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးတော့ဆူရလာနေတယ်ဆိုပြီးတော့အလုပ်သမားခွင့်ရလှောက်ရှားနေတယ်အဖွ ငယ်တွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီချိန်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းအတင်းအကျပ်လူသစ်စုဆောင်တာတွေလုပ်နေတာကြောင့်လူငယ်တွေရဲ့အနာဂတ်ကိုရှေးရှုပြီးငဲ့ညာဖို့ရှမ်းတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကြားကောင်းပါတီခေါ် SNLD ပါတီကတိုက်တွန်းနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညာပြောပြပေးပါရှင့်။
ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အပြင်တောင်ပလောင်ပအုပ်ကိုကန့်စတဲ့လက်နက်ကိုင်အဖွဲ့တွေကလည်းလူသစ်စုဆောင်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဒေသတော်တော်များများမှာစစ်ကောင်စီနဲ့ PDF တပ်တွေတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်မှာရှမ်းပြည်နယ်အတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြားပဋိပက္ခတွေလည်းပြင်းထန်နေပါတယ်ဒီချိန်မှာပဲလူငယ်တွေကိုလက်နက်ကင်အဖွဲ့စည်းအသီးသီးကလူသစ်စုဆောင်းတာတွေရှိလာတာပါရှမ်းပြည်နယ်တောင်ပိုင်းနန်းဆန်ခရိုင်မိုးနယ်မြို့နယ်ကျိုင်းတောင်မြို့မှာ RCSS ကလူသစ်ကောက်ယူစုဆောင်းနေတဲ့အခြေအနေကိုဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်ဒီလိုဒီကျိုင်းတောင်မြို့ရဲ့ရက်ကွက်ခမရက်ကွက်မှာလူသစ်စုဆောင်းကြပြီစာချုပ်ခေါ်တယ်အဲ့လိုခေါ်တော့လိုက်ချင်တယ်ကလေးတွေကြတော့ထက်သေးကြတော့ခင်ဗျထက်သေးတယ်ကကြတော့ကြံချင်တဲ့မိတာကိုသူကဆွဲခေါ်ကြတယ်ဒီထက်သေးတဲ့ကားနဲ့ဒီအလေးလေးလောက်ခိုင်းမှာပေါ့ဒီယောက်ျားလေးရှိတဲ့အိမ်တိုင်းပေါ့အဖွဲ့စည်းအားကိုကျောင်းဒီ RGS ကအိမ်ပါခင်ဗျသူတို့ခေါ်တာတော့အကျဉ်းချင်းပဲခင်ဗျအကျဉ်းကိုဒီငါချွေရတော့ပါတယ်ခင်ဗျခုချိန်ကြည့်ဆိုတော့တမျိုးလုံးဆိုရင်
စစ်မှုမထမ်းလို့တဲ့ရှမ်းတိုင်းဒေသလူငယ်အများစုကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေတဲ့အကြောင်းပြောပါရယ် RCSS SSA တောင်ပိုင်းဟာပြီးခဲ့တဲ့လပိုင်းတွေကရှမ်းပြည်နယ်တောင်ပိုင်းဘက်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းပြည်မြောက်ပိုင်းဘက်မှာလည်းပလောင်ပြည်လွတ်မြောက်ရေးပါတီ PSLF TNLA နဲ့တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါရှမ်းပြည်တောင်ပိုင်းကနယ်မြေအခြေအနေကိုစောင့်ကြည့်လေ့လာနေသူတို့ကတော့SSPP နဲ့မဟာမိတ်တပ်တွေကပင်လုံလဲချမိုင်းကင်ဒေတာဘတ်တွေမှာလူသစ်စုဆောင်နေတယ်လို့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွင်းမှာလည်း PNO ခေါ်ပအိုးမျိုးသားအဖွဲ့ချုပ်ကလူသစ်စုဆောင်တာစစ်တင်နန်းပေးတာတွေရှိနေကြောင်းပြောပါရယ
်။ဟုတ်ကဲ့မဟုတ်ဘူးခေါင်းကတော့မဟုတ်ဘူးလို့ပြောအားကြီးစစ်ဆောင်ဝေကောက်တယ်။ SSPP ရောပိုင်းမဟာမိတ်တွေကကောက်တယ်။ SSPP ရောကောက်တာပင်လုံနဲ့ကမာပြီးဝေသားအဲ့ဒါအစ်ဒီလုံးနာပါဝါမှာပေါ့လာဒီမျိုးဝါရော်ရီသူတို့ချုံးတဲ့ဒီသားမှာပြောရတဲ့အင်းတရားဝအလေးစင်အောင်တစ်စင်းနဲ့အချက်ပေါ့အဲ့ဒါလည်းတော့သနာတင်95ရေးတင်တော့နမျိုးတွေတော့ပြီးနေတာပေါ့ PLO ပဲအဲ့ဒါဒီသားတွေမှာလည်းမရှိတော့ဘူးလူတွေလည်းကိုလိုဒီပိုင်းရောက်ပုံရေပြားဆိုင်ရောက်ပုံ
ရှမ်းပြည်နယ်မြောက်ပိုင်းမှာလည်း TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကလူသစ်စုဆောင်နေတဲ့အကြောင်းကြောင်မဲဒေသခံတို့ကအခုလိုပြောပါတယ်
။ဟိုစီရင်ကြံနေတော့လာကောက်တော့လို့ရှိတယ်ဗျ။ဘလို့ကောက်လဲဆိုယောက်ျားလေး၃ယောက်၁ယောက်ရှိရင်တော့တယောက်သွားမယ်အဲ့လိုပေါ့နော်။မလိုက်လို့တော့မရဘူးသူရွာရှိလာခေါ်တော့ဦးဗျ။အေးကျွန်တော်တို့ကျတော့၃၀လောက်ထည့်ရတယ်ဗျ
။အောက်ကုတ်လဇန်ပိုင်းတုန်းကတော့ကြောင်မဲမြို့နယ်ပန်းဆန်ကျေးရွာအုပ်စုအုံငန်းရွာမှာလူသစ်ကောက်ယူတာကိုမလိုက်ပါတဲ့အတွက် TNL ကဝင်ရောက်ဖမ်းဆီးခေါ်ဆောင်တာမျိုးတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်း MNDA ခေါ်ကိုကန်တပ်ဖွဲ့ကလူသစ်စုဆောင်းတာတွေရှိတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒါကြောင့်လည်းဒေသခံပြည်သူတွေကိုငှဲ့ညာဖို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြ ကြောင်ပါတီရဲ့အထွေထွေအတွင်းရမှုဆိုင်းလိပ်ကတော့အခုလိုတိုက်တွန်းပါတယ
်ဘယ်လိုစည်ရည်ရင်ဖန်းချက်အတိအကျရှိတယ်တော့မသိဘူးလူသူစုဆောင်းတာကတော့အားလုံးလိုလိုလုပ်နေတယ်အခုချိန်ကမူတင်းကာလဖြစ်နေတယ်တဘာဝဘေးရန်ကြေရနေနေနေများဆိုအားလုံးလိုကြုံကြိုက်နေတယ်ကိုဗစ်ကလည်းပြန်ပြီးအစပြိုးလာတာရှိတာပေါ့ဗျာအတိုင်းကြီးစီးပွားရေးကကမောက်ကမောက်ရေးဖြစ်လူသူကဝန်စာအတွက်တော့ခက်တဲ့ချိန်ပါဒီလူသစ်စုဆောင်းတဲ့ကိစ္စကိုတတ်နိုင်လို့ရှိရင်ရအခိတကနရစ်တာပဲဖြစ်ဖြစ်အချိန်အကန့်နဲ့လောက်တာကိုဒီလောက်တဲ့နေလို့မြင်ပါတယ
်လက်ရှိအချိန်နေမှာတိုင်းရင်းသားအချင်းချင်းအကြားပြိပခဖြစ်နေတာမျိုးထက်တည်ငြိမ်အေးချမ်းတဲ့ပြည်တော်စုပေါ်ပေါက်ရေးကိုရှေ့ရှုတင့်တယ်လို့လူငယ်တွေရဲ့အနာဂတ်အတွက်ပညာရေးလုပ်ငန်းတွေမှာအလေးထားစီလိုကြောင်းလဲစိုင်းလိပ်ကဆက်ပြောပါတယ်လူသစ်စုဆောင်တာတွေနဲ့ပတ်သက်လို့ RCSS ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းပြန်ကြားချက်မရသေးပါဘူးလောလောဆယ်မှာတော့ရှမ်းပြည်တောင်ပိုင်းမှာ RCSS နဲ့ SSPP ရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ရေးတင်းမာမှုတွေရှိနေပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင် MNDA ကိုးကန့်နဲ့ကချင် KIA လက်နက်ကင်တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းလူငယ်တွေကိုလက်နက်ကင်တပ်ဖွဲ့မျိုးစုံကလူသစ်စုဆောင်နေတဲ့အကြောင်းကိုညင်းညာပြောပြပေးသွားတာပါတဆက်သေးပါပဲရခိုင်ဒေသဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာစစ်ကောင်စီနဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့အစားပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးထိခိုက်ကြဆုံးမှုတွေရှိခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကဝန်ခံပြောဆိုပါတယ်ဒါပေမဲ့လည်းအေးအေးဘက်ကပြောသလောက်တော့အရေးအတွက်မများတဲ့အကြောင်းညင်းဆိုပါတယ်လောလောဆယ်တော့တိုက်ပွဲဖြစ်ပွားခဲ့တဲ့မောင်ကျော်အငူမော်ကားလမ်းကိုစစ်ကောင်စီကပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပါပါရခိုင်ဒေသအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင
်။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်ကအငူမော်မောင်တော်ကားလမ်းကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကလေးကပိတ်ထားတာကြောင့်ဒေသခံတွေသွားလာရေးအခက်ကြုံနေရပါတယ်။ထွက်ပြေးတိမ်းရှောင်လာကြတဲ့ထောင်နဲ့ချီတဲ့ရတိတောင်ဒေသခံတွေစာဝတ်နေရေးအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။ပိတ်ထားတဲ့ကားလမ်းဟာစစ်တွေမြို့ရဲ့တစ်ဖက်ကန်ရတိတောင်မြို့နယ်အငူမော်ကနေမောင်တော်ဒေတာအတွက်စားတောက်ကုံတွေကိုအဓိကပို့ဆောင်ပေးနေတဲ့ကုံသွယ်ရေးလမ်းကြောင်းဖြစ်ပါတယ်။မောင်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကလမ်းအခြေအနေနဲ့ပတ်သက်ပြီးဗီဒီယိုကိုအခုလိုရှင်းပြပါတယ်
။စစ်တေနဲ့မောင်တော်ဟာဒီရဲကုံ PC တွေကိုစောက်ဝဲနေရဲ့အရှင်ဘီကိုလည်းကုံ PC တွေလာကြတယ်လေ။ကုံ PC တွေကဘုဆိုကားလမ်းပြတာတော့လာမဲ့အခြေအနေလည်းမရှိတော့ဘူး။လာလို့လည်းမရဘူးလေ။အားကြောင့်မို့စောက်ဝဲနေရတာကအကုန်လုံးဈေးတက်ပြီးတော့အဲ PC တွေဈေးတက်ပြီးတော့စောက်ဝဲနေရဲ့ဆက်ကပြကြတာပေါ့
။ဒါအပြင်မောင်တော်မြို့နယ်ဘက်မှာစစ်ကောင်စီဘက်ကစစ်ကားတွေရဟတ်ရင်တွေစစ်တင်းမောတွေတုံပြီးလူအင်အားလက်နက်ခဲယမ်းတွေဖြည့်တင်းနေတာတွေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ AA ရဲ့ထုတ်ပြန်ချက်ဟာတည်ငြိမ်နေတဲ့ရခိုင်ပြည်နယ်ကိုမတည်ငြိမ်ဖြစ်စေချင်တဲ့သဘောဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းလုံခြုံရေးအရဆောင်ရွက်တင်တာကိုဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဘူချုပ်ဇွန်မင်းထွန်းက VOA ကိုပြောပါတယ်
။သူတို့အနေနဲ့ကတော့ဒီရခိုင်ပြည်နယ်မှာယခုလက်ရှိတည်ရှိနေတဲ့တည်ငြိမ်အေးချမ်းနေတဲ့အခြေအနေတွေကိုမတည်ငြိမ်အေးရအောင်လှုပ်ချင်နေတဲ့သဘောထားမျိုးတွေတွေ့ရတယ်လို့ပဲမှတ်ချက်ပြုလိုပါတယ်။အဲဒီကြားထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ဝင်တွေပါမလို့တစ်ဖက်သက်ဒါအားရောက်ပြစ်ခတ်တာမျိုးတွေချောင်းချောင်းပြစ်ခတ်တာမျိုးတွေဖန်ဆီးခေါ်တောင်းတာမျိုးတွေလှုပ်ဆောင်လာတာကိုတွေ့ရပါတယ်။ကျွန်တော်တို့အနေနဲ့ကတော့လုံခြုံရေးကလှုပ်တဲ့လှုပ်လိုက်ကြတာတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
တိုက်ပွဲတွေအတွင်း AA ဘက်ကရောစစ်ကောင်စီဘက်ကပါထိခိုက်ကြဆုံးမှုတွေရှိခဲ့ပြီးစစ်ကောင်စီတပ်သား40လောက်ထိခိုက်ကြဆုံးခဲ့တယ်လို့စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိခဲ့တယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲဖြစ်ပြီးထိခိုက်ဒဏ်ရာတွေရှိခဲ့တယ်ဆိုတာကိုဝန်ခံပေမဲ့ AA ဘက်ကပြောသလောက်မများဘူးလို့တုံ့ပြန်ပါတယ်။အတိအကျတော့ပြောဆိုခြင်းမရှိပါဘူး။ရသေးတော်မြို့နယ်အငူမော်မောင်တော်ကားလမ်းအနီးမှာရှိတဲ့ဒုံပိုက်ကျေးရွာနဲ့ချင်းခါလီကျေးရွာအနီးမှာပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလို့ရာကိုထွက်ပြေးနေကြတာလည်းဖြစ်ပါတယ
်။တိုက်ပွဲတွေကြောင့်ရခိုင်မောင်တော်အငူမော်ကားလမ်းပိတ်ထားတဲ့တဲ့တင်ကိုစံကျော်ပြပြပေးခဲ့တာပါ။အင်္ဂါညရဲ့တဲ့တင်ပြပြချက်တွေကတော့ဒီလောက်ပါပဲ။ View American တန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းဖြင့် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညရောက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါရဲ့ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် Siphon Link bit.ly/36fa p PFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
ဖီယိုအမေရိကန်တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9393ညနဲ့9383လိုင်းဒိုမီတာ51 kHz 9885လိုင်းလမီတာ190 kHz 1505တို့ကနေအသံလွှင့်ပေးနေတာပါအခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါရီမတိုင်ခင်အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးကြပါမယ်အာဖဂန်နစ္စတန်မှာတာလီဘန်တွေတက်လာတာတစ်နှစ်ပြည့်ပြီပါပြီ။စင်ယာရင်နဲ့နေပြီးအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေပါတယ်။ ABnet Writer သတင်းဌာနရဲ့သတင်းဆောင်ပါတွေကိုအခြေခံပြီးဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင်
။မနစ်ဩဂုတ်15ရက်နေ့မှာအာဖဂန်နစ္စတန်မြို့တော်ကဘူးကိုတာလီဘန်တွေကသိမ်းပိုက်အာဏာရရှိခဲ့ပြီးတဲ့နောက်စီးပွားရေးကျဆင်းနိုင်ငံခါအကူအညီတွေမရတော့တာတွေကအဓိကစိန်ခေါ်ချက်ဖြစ်ပါတယ်။အာဖဂန်နစ္စတန်ပိုင်းဒေါ်လာ9ဘီလီယံကိုထိတ်ထုတ်လိုက်ဖို့သမ္မတဘိုင်ဒန်ကအမိန့်ထုတ်ခဲ့ပါတယ်။2000ခုနှစ်စက်တင်ဘာလ9ရက်မှာတာလီဘန်တွေတိုက်ခိုက်လို့အသက်ဆုံးရှုံးထိခိုက်နစ်နာသွားကြသူတွေရဲ့မိသားစုနဲ့အာဖဂန်နစ္စတန်ရဲ့အချို့အတွက်တပွက်စီထားသုံးဖို့ထိ ंछ ုပ်လိုက်တာပါ။ဒါကစီးပွားရေးပြိုကျသွားဖို့ဖြစ်လာစေပြီးအဓိကဒဏ်ခံသူတွေကတော့တန်ဖန်အာဖဂန်ပြည်သူတွေပါ။ Norwegian Refugee Council ရဲ့အာဖဂန်နစ္စတန်ဆိုင်ရာညွှန်ကြားမှု Neil Tanner ကအခုလိုပြောပါတယ်။
We are now 1 year down the line from the Taliban takeover.
Taliban ni tat la da aku ta nit shi ba yi. Dai bi ma ma yong nai law aw sin ye mu myin ma ni da aw twei ya ba de. Da ga si bwa yi pyo cha twa da cha ma. Da ga sa ne be ne pyo tha bi da phit ba de. Win ngwe cha twa da ne lu re ye la za ri le ne twa ba de. A jwe po tat la ba de. Da wo phie shin nai mo byu ha ri cha ja ya da bo. A ri de ma main khle ri go so so ain naw pyu ya da. Khle alou tama ri mya la da ri pa la ba de.ဒီအခြေအနေကအတော့ကိုဆိုးရွားတဲ့အခြေအနေပါဗျာ
NRC အဖွဲ့အလို့ရတိုင်းပြည်ရဲ့လူဦးရေ 48.9% တန်းရဲ့တပွက်ကျော်ဖြစ်တဲ့တန်း20ကျော်ကဆင်းရဲတွင်နဲ့နေနေပါတယ်စားစရာတောက်စရာလုံးလုံးလောက်လောက်မရှိရှာကြပါဘူးအနာဂတ်မဲ့နေကြတာကိုနေကအခုလိုဆက်ပြောပါတယ
် The future is
အနာဂတ်ကအတော့ကိုမှုန်မိုင်းနေပါတယ်ကပတ်ပတ်မထားကြပဲကြောက်ကဘာကိုမောင်းနေကြတာပါပဲ
2021ခုနှစ်စက်တင်ဘာလမှာအကြောင်းတွေကိုပြန်ဖွင့်တော့မင်းကလေးတွေကို6တန်းအထိပဲကြောင်းတက်ခွင့်ပြုခဲ့ပါတယ်။အစိုးရဌာနတွေမှအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုပိတ်ပစ်လိုက်ပါတယ်။တက္ကသိုလ်ကျောင်းသူမီနာအာမန်ဆိုင်ကအခုပြောပါတယ်။
ကျမတို့ဘဝမှာအကြီးအမားဆုံးကွဲပြားသွားတာကတော့မင်းကလေးကျောင်းတွေကိုပိတ်လိုက်တာပါပဲ။ပြီးခဲ့တဲ့တစ်နှစ်လုံးကျမတို့လေ့လာခွင့်မရှိခဲ့ပါဘူး။ဒါကိုအစားထိုးဖို့ကခက်ပါတယ်။ဒီစင်ကော်ချက်တွေရှိပေမဲ့ကျမတို့ပညာရေးကိုဆက်ခွင့်ရဖို့တာလီဘန်တွေကိုတောင်းဆိုပါတယ်။တခြားအပြောင်းလဲကျမမြင်ရတာကတော့တိုင်းပြည်ရဲ့စီးပွားရေးအားနည်းလာတာပါပဲ
။တာလီဘန်တွေပြန်တက်မလားမီတုံးကတော့အမျိုးသမီးတွေမှာပညာကိုလွတ်လပ်စွာလေ့လာခွင့်နဲ့အလုံးလုံးခွင့်ရှိကြပါတယ်။အမျိုးသမီးခွင့်ရတက်ချွတ်လှုပ်ရှားသူအဇီတာနာဆန်ကအခုလို့ဆိုတယ်နော်။
အာဖဂန်အမျိုးသမီးတွေအပေါ်မှာကန့်သက်ချုံနောက်ထားတာတွေအကြမ်းဖက်တာတွေအတိတ်တုန်းကလည်းရှိခဲ့တာပါဒါပေမဲ့အမျိုးသမီးတွေမှာမျှော်လင့်ချက်ရှိခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့အကြောင်းတွေရှိတာကိုအမျိုးသမီးတွေနဲ့မိန်းကလေးတွေဟာသူတို့အသိပညာပဟုတုတနဲ့တိုင်းပြည်တာဝန်ကိုထမ်းဆောင်နိုင်ပါတယ်ဒါပေမဲ့သူတို့ရဲ့တခုတည်းသောမျှော်လင့်ချက်လည်းအခုတော့ပျောက်ဆုံးသွားပါပြီအဲ့ဒါကတော့ပညာရေးပါ
နိုင်ငံကဖိအားပြင်တာလီဘန်တွေဟာ IS အဖွဲ့ကတိုက်ခိုက်တာတွေကိုလည်းရင်ဆိုင်နေရပါတယ်ဘလီရင်နဲ့လူနည်းစုတွေကိုတိုးပြီးပြစ်မှတ်ထားတိုက်လာခဲ့တာပါ။ရှားလူနည်းစုတွေကိုအထုတ်လိုက်တိုက်လာတာကြောင့်ဩဂုတ်လအတွင်းကပူးမြို့တော်မှာလူ100ယောက်သေဆုံးခဲ့ပြီး40တန်းရခဲ့ကြပါတယ်။ဆေယတ်မူတာဟာလမ်းပေးစည်းလည်းပါ။ဩဂုတ်လ6ရက်ပူလီစော့တာမှာဘုံပေါက်ပွဲတော့ရဲသားတွေသေဆုံးခဲ့တဲ့အနေနဲ့တယောက်ကမူတာပါ။သူနဲ့ညေကိုတော်သူအဒူမူဂျစ်ကအခုလိုပြောပါတယ
်။နဇောမကတဆိုဒီယမ်
တဖက်မှာတော့စီးပွားရေးကခက်ခဲလာပါလေ။တခြားတစ်ဖက်မှာတော့လုံခြုံရေးကဒီနေ့ပြီးဒီနေ့ဆိုးဝါးလာနေတယ်ဗျာ။အတိတ်တုန်းကတွေးလေရှိခဲ့ရတဲ့ပေါက်ကွဲတာတွေအသေးခံတိုက်တာတွေကလည်းအခုထိတွေးနေရတော့မှာပဲ
။မိုးကောင်ရေရှားတာ၊တီးနံထွက်ကြတာ၊ယူကရိန်းစစ်ပွဲကြောင့်ဈေးနှုန်းတွေတက်လာတာ၊ကုလသမဂ္ဂရံမဝင်နည်းလာတာတွေကအာဖဂန်ကြုံတွေ့နေရတဲ့အကျတဲကိုဆက်လက်ချင်းချောက်နိုင်မယ်လို့ကုလသမဂ္ဂအစိုးရခန်းစားကတော့သတိပေးထားပါတယ်ခင်ဗျာ။
ခုဆက်ပြီးအင်ကာညာရင်တင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတိုင်ခင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုပြပြပေးချင်ပါတယ်ခီးတဲ့တင်ဆောင်ပြေးဆွဲမဲ့လေသင်းမောတွေမကြခင်နှစ်ပိုင်းအတွင်းတွေ့ရပါတော့မယ်အိန္ဒိယနိုင်ငံပြည်နယ်တစ်ခုမှာအင်ဂျင်နီယာတဦးကပတ်ဝန်းကျင်ထိခိုက်မှုရောနေအောင်နှီးလန့်ရှာပြီးအစာတို့လောင်စာနဲ့ကားမောင်းပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုမအေးသန္တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
အလစ်စဘက်ပြည်မကြီးနန်တက်ခါစားကဓာတ်ပုံတွေရဲ့သူဝိတ်ခဲ့တဲ့လက်ဝိရေနာတွေရဲ့ဖြစ်ပါရင်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကစပြီးတော့ပြကန်းဖြစ်နေခင်ကျင်းပြသထားတာပါဗြိတိသျှပြည်မကြီးနန်တက်80ပြည်ပလက်တီနမ်ရတုအထိမ်းအမှတ်ဖြစ်နေလန်ဒန်မြို့တော်ကတော်ဝင်နန်တော်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကနေအောက်တိုဘာလ2ရက်နေ့ထိပြကန်းတစ်ခုဖွင့်လှစ်ထားပါတယ်တစိကောင်းဒီမှာတွေ့ရတဲ့ပြည်မကြီးရဲ့ပုံတစိကောင်းမူရင်ဓာတ်ပုံပါဝင်ဓာတ်ပုံတွေကိုပြသထားပါတယ်။နန်သက်စံချိန်ချိုးရဲ့ဘီယမာကြီးရဲ့နန်သက်290အထိမ့်မှန် The Queen's Accession ဘီယမာကြီး Elizabeth ရဲ့နန်တဖွဲပြခဲ့မှာသရဖူတွေပရက်တွေနဂတ်တွေကိုတွေ့ရပါမယ်။ဘီယမာကြီးရဲ့ဓာတ်ပုံပေါင်း24ပုံနဲ့မိသားစုတွေနန်တဖွဲ1938ခုနှစ်မှာသူဝင်ခဲ့တဲ့သရဖူ16နှစ်မွေးနေ့လက်ဆောင်ဒါတွေကိုလည်းပြထားပါတယ်။1996နှစ်ရှိဖြစ်တဲ့အလစ်ဇဘက်ပြည်မကြီးဟာ1952ခုနှစ်မှာခမည်းတော်နေဝါစင်ကြီးနန်းရိုက်ရာဇက်ခံခဲ့တာပါအခုချိန်ဒီကွာမှာနန်းတဲ့အရှိဆုံးတက်တော်အရှိဆုံးထင်းနန်းဆူဆန်သူဖြစ်ပါတယ်ခရစ်စတန်နိုင်ငံဤပညာကုန်းတွေတခုကတီထွင်တဲ့အေယာမလေးတင်မောကြီးကိုတွေ့နေရတာပါပဝင်းကျင်တဲ့တဟားစာရဖြစ်ပြီးတော့တိတ်မမြန်တိတ်မနေပြန်တန်းရမယ်လေသင်းမောကြီးကိုစတင်ပြီးတော့မိတ်ဆက်လိုက်ပါတယ်။သူကခီးတဲ့တရားလောက်တင်ဆောင်နိုင်မှာဖြစ်ပါတယ်။ဒီလေသင်းမောကြီးကကာမနိုင်အောက်ဆိုက်တက်ထုတ်လုပ်မှုလုံးဝမရှိစေဖို့လုပ်မယ်လို့ပြောနေကြပါတယ်။ဒီလေသင်းမောကြီးက2026ခုနှစ်မှာခီးစက်တင်ခီးစဉ်စတင်ပြီးတော့ပြေးဆွဲမယ်လို့ဆိုပါတယ်။ခစ်တဲ့နီလန်းတဲ့တဘာဝပဝင်းကျင်ရေရှည်တည်တဲ့ရေတွေဒီလေသင်းမောတွေကိုအသုံးပြုသွားမှာပါ။ဒီလေသင်းမောကိုတဲ့ဝမ်ပိုင်းမှာဟီလီယမ်ဓာတ်တွေထည့်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလေသင်းမောရဲ့ပြန်တန်းနှုန်းကလည်းတိတ်မမြန်စေပဲနဲ့လေဘောမျောလွင့်နေတယ်လို့ဖြစ်စေမှာပါလေသင်းမောရဲ့အရှိကပေ300အလေးချိန်ကတော့10တန်းလေးပါတယ်ဒီလေသင်းမောကတစ်ခါပြန်ရင်ခီးစဉ်တစ်ခု5ရက်ကြာမှဖြစ်ပြီးတော့အိုင်400အဝေးအထိပြန်တန်းနိုင်ပါတယ်မြေပြင်ပေါ်ကနှေးကွေးတဲ့တည်ယူပို့ဆောင်ရေးစနစ်နဲ့လေဘောကမြန်တဲ့လေရင်မြန်တွေအကြားကွက်လက်ဖြည့်ပေးနိုင်မှုဒီလေသင်းမောကိုမျောလင့်ပြီးတော့ထုတ်လုပ်ပါတယ်။အခုချိန်ထိဆိုရင်တော့စပိန်လေကြောင်းလိုင်းတစ်ခုကအဲလန်ဒါလို့ခေါ်တဲ့လေသင်းမော10စီးကိုကြိုတင်ပြီးတော့မှားထားပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတဦးကပဝင်းကျင်ထိခိုက်မှုရောနေအောင်နီလန်းရှာပြီးတော့အစားရိုးလောင်စားနဲ့ကားမောင်းနေပါတယ်။အခုလက်ရှိကမ္ဘာမှာစီစေးကလည်းတက်နေချိန်မှာသူရဲ့နီလန်းကဈေးစကားလည်းတက်တာစီတာပါဟုတ်ပါရဲ့ဓာတ်ဆီဈေးတွေအဆောင်တန်တက်တဲ့ခင်မှာအဗင်နက်ရှိနာရာယာနက်ဆဝမီကဓာတ်ဆီစာဇီဝဒီဇယ်နဲ့ကောင်းမောင်းဖို့ကြိုးစားသူဖြစ်ပါတယ်သူကအိန္ဒိယနိုင်ငံကာနာတကာပြည်နယ်ကဓာတ်ဥအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာသူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပြစ်ရမယ့်အစားအပင်နဲ့ဒရိတ်ဆန်စီတွေရော့ဆက်ပြီးတော့ဇီဝဒီဇယ်ထုတ်ပါတယ်အခုဆိုရင်သူကားလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ6နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီအိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်အေပြီလကစပြီးတော့ဓာတ်ဆီကိုအီသနော20ရာခိုင်နှုန်းရော့ဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ်Ioniq 5 crossover လျှက်စစ်ကားမကြီးမသေးဒီဇိုင်းလှလှလေးကြောင့်သူတို့ကုမ္ပဏီထုတ်လျှက်စစ်ကားတွေကိုလူတွေစိတ်ဝင်စားမှုပိုရလာတဲ့အချိန်မှာပဲ Hyundai Motor ကထုတ်လို့ရေးကအခုနောက်ထပ်လျှက်စစ်ကားအနေနဲ့ဈေးကိုထုတ်လိုက်ပါတယ်အထူးရောင်းကောင်းတဲ့ Tesla ထက်ဈေးနှိမ်ပြီးတော့ Tesla Model 3နဲ့ထိတိုက်ပြိုင်မဲ့ကားလို့ပြောနိုင်တာပါ Hyundai Motor ကုမ္ပဏီကသူတို့ရဲ့ပထမအဦးဆုံးစီတင်လျှက်စစ်ကားအဖြစ်နဲ့ Ioniq 6ကားလေးကိုဇူလိုင်လ14ရက်နေ့ကပဲပွဲထုတ်သွားတာဖြစ်ပါတယ်။
Ionic 6ကနှက်စကားကုမ္ပဏီ Tesla ရဲ့ရောင်းအကောင်းဆုံး Model 3နဲ့ကားမျိုးစားအရွယ်စားတူတူပဲဖြစ်ပြီးတော့အဲ့ကားနဲ့တဲပြိုင်ဆိုင်မှာဖြစ်ပါတယ်။ဒီ Hyundai နှက်စကားက Battery အားတစ်ခါပြင်မိုင်ပေါင်း380မိုင်ဝဲဝဲထိမောင်းနိုင်ပါတယ်။ဒါက Tesla ထက်ပိုပြီးတော့မိုင်များများမောင်းနိုင်တာဖြစ်ပါတယ်။ကားတစ်စီးကိုဒေါ်လာ42000ကနေပြီးတော့ဒေါ်လာ5000ရော့ရော့နဲ့ရောင်းချဖို့ရှိပါတယ်။ဈေးအားဖြင့်လည်း Tesla Model 3ထက်ပိုပြီးတော့ပေါ်ပါတယ်။Hyundai Motor ကုမ္ပဏီအုပ်စုဖြစ်တဲ့ Hyundai Motor, Kia, တက်မိုးမြင့် Genesis ကားကုမ္ပဏီတို့ကလက်စကားစုစုပေါင်းအမျိုး32မျိုးထုတ်တာပါ။ Hyundai Motor က2030ခုနှစ်မှာကမ္ဘာလက်စကားကြီးခွဲရဲ့စနစ်ရာခိုင်နှုန်းထိန်းချုပ်နိုင်ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ်။ Russia ကျူစော်စစ်တိုက်တာကိုဖိကံနေရတဲ့ Ukraine တွေကနောက်နိုင်ငံတွေကခင်မီအစ်စ်မြက်လက်နက်တွေလေးအပ်နေတာပါ။တော်ဝေးပြဟာဝေးစာအမြောက်တွင်နဲ့ဗရှားပြည်မှတ်တွေကိုချိန်ရွယ်ပြစ်ခတ်ဖို့အတွက်ယူကရိန်းစစ်သားတွေလေ့ကျင့်နေကြပါပါတယ်။အနောက်နိုင်ငံတွေကပို့ပေးတဲ့တော်ဝေးပြ M777 ဟာဝေးစာအမြောက်တွင်နဲ့ယူကရိန်းစစ်သားတွေဟဲကီဖ်မြို့မှာဇူလိုင်လ28ရက်နေ့ကလေ့ကျင့်နေကြတာဖြစ်ပါတယ်။ဒီလက်နဲ့အစ်စ်တွေကိုတုံးတက်ဖို့ယူကရိန်းစစ်သားတွေကိုလေ့ကျင့်လိုက်ရတာတပတ်တောင်မကြပါဘူးလို့အကြီးတဲ့အရာရှိအီဖန်ကပြောပါတယ
်
တပတ်ခွဲပဲကြာပါသေးတယ်ကျွန်တော်တို့အရန်ကျွမ်းကျင်သွားပါပြီအရန်မြန်ပါတယ်ခုနှစ်ပတ်ပြည့်ရင်တော့ရန်သူပြည့်မှတ်တွေကိုပြစ်နိုင်မှာတော့မယ်လို့အီဖန်ကပြောသွားပါတယ်နိုင်ငံအရှိချမ်းစစ်မြစ်နယ်ပြင်မှာ M777 ဟာဝေးစာအမြောက်တွေအများကြီးချထားတာပါဒီလက်နဲ့စနေဟာအဝေးကြီးကိုလည်းလှမ်းပြနိုင်တယ်။ပြင်မှန်လဲမှန်အောင်ထိလို့သူတို့စစ်ပွဲမှာအထူးအရေးပါတာဖြစ်ပါတယ်။အမေရိကန်အစိုးရကဒီအမြောက်စုစုပေါင်း90၊ကနေဒါက4ခု၊ဩစတြေးလျက6ခုကိုယူကရိန်းစီကိုအပီလာတွေကပို့ထားပါတယ်။ပါကစ္စတန်နိုင်ငံကရာချီမြို့ကြားပေးမဲ့ကီဟာကရွှေရောင်ကြားမကနေသမီးလေးနှစ်ကောင်မွေးလိုက်ပါတယ်။ကိုခနာအယောင်ကြောင့်အထူးရှားပါတဲ့ရွှေရောင်ကြားဒါမှမဟုတ်စတော်ဘယ်ရီကြားအမကနေပြီးတော့သမီးလေးနှစ်ကောင်ပေါက်တာပါဒီလိုသားပေါက်တာရှာရှာပါပါဖြစ်စင်ပါလို့ဒီကြားရင်းနဲ့အနေကန်နေတဲ့ကြားကေဟာပိုင်ရှင်ကပြောပါတယ်
တေးပြီးတိုက်ကြတယ်သူယေစကီယေပယ်လီဘာညာပေပါကစ္စတန်မှာဘရီဒ်ဟူဝဲ
ပါကစ္စတန်မှာရွှေရောင်ကြားသားပေါက်တာဒါပထမဆုံးပါလေဒီကြားမျိုးကအရန်ရှားပါတယ်ကမ္ဘာမှာတောထဲမှာဆိုရင်အကောင်ကြီး30ပဲရှိပါတယ်လို့ကြားပေးမဲ့ကေဟာပိုင်ရှင်ဟက်ဆန်ဟူစင်ကပြောပါတယ်အရွေရောက်ပြီးသားကြားတကောင်ကိုသူတို့တစ်နှစ်ကိုအသား9ကီလိုဂရမ်ကျွေးရပါတယ်။အခုကြားပေါက်လေးတွေကတော့အသားတုံးတွေမစားတတ်သေးပေမဲ့အသားစင်ကောစားပြီးတော့စားတတ်နေပါပြီ။ဒီကြားလေးတွေပါဝင်ကြားတွေအားလုံးကိုဂရုစိုက်ဖို့တရိတ်ဆန်ဆေးကူဆရာဝန်တွေကိုလည်းဂေဟာမှာခန့်ထားပါတယ်။ဒီဂေဟာမှာရွှေရောင်ကြားလေးတွေအပြင်ကြားပြူတကောင်၊ကြားညိုတကောင်လည်းရှိနေပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးသနာကြောတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရေးသတင်းဆောင်မကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ Trump နေအိမ် FBI ကရှာဖွေမှုနဲ့ပတ်သက်ပြီးလွှတ်တော်အမတ်တချို့ဝေဖန်တဲ့အကြောင်းပြပြပေးထားပါတယ် Florida ပြည်နယ်ကအမေရိကန်သမ္မတဟောင်း Donald Trump ရဲ့နေအိမ်ကိုဗဟုအစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေကဆက်လက်မှတ်ချက်ပေးတုံ့ပြန်နေကြပါတယ်ရှာဖွေဝရမ်းမှာဖော်ပြထားတာကတခြားအချက်တွေအပါအဝင်တရှိုးလုံငတ်ဥပဒေကိုချိုးပေါက်ခဲ့သလားဆိုတာစုံစမ်းဖို့ဖြစ်ပါတယ်။သမ္မတဟောင်းထရမ့်နဲ့သူ့ကိုထောက်ခံသူတွေကအခုလိုလှုံ့ဆော်တာဟာနိုင်ငံရေးယူရချက်ရှိတယ်ဆိုပြီးချက်ချင်းတုံ့ပြန်ခဲ့ကြပါတယ်။ Arash Ara Basari ရဲ့ပေးပို့ထားတဲ့သတင်းကိုကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့အပတ်တနင်္လာနေ့ညက Florida ပြည်နယ် Palm Beach ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မာရူလာကိုအပန်းဖြေဆိုင်အိမ်ကို FBI ကဝင်ရောက်ရှာဖွေခဲ့ကြပါတယ်။စုံစမ်းစစ်ဆေးမှုရဲ့အစိတ်အပိုင်းဖြစ်ထရမ့်ရှေ့နေရှေ့မှာပဲ FBI ဝန်ထမ်းတွေကမိခင်တစ်တာကိုဖွင့်ပြီးအမေရိကန်သမ္မတအိမ်ဘူရိုကလျှို့ဝှက်စာရွက်စာတမ်းတွေထရမ့်ယူသွားသလားဆိုတာကိုစစ်ဆေးခဲ့ကြပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်ဖ်က CBS ရုပ်သံမှာ
Some of those documents were marked top secret, sensitive compartmented information.
ဆာယဆာရန်တချို့ကထိတ်တန့်လျှို့ဝှက်ချက်တွေအပြင်ကိုဘလို့မှထုတ်ပြန်လို့မရဘူးလို့သတ်မှတ်ထားတဲ့တကယ့်ထိတ်တန့်ထောက်လှမ်းရေးအချက်အလက်တွေပါ။အပြင်ကိုပေါက်ကြားတာနဲ့အမျိုးသားလုံခြုံရေးကိုအကြီးအကျယ်ထိခိုက်နိုင်တဲ့အထူးထိတ်တန့်လျှို့ဝှက်အချက်အလက်တွေဖြစ်ပါတယ်။ ။ဒါကြောင့်ဟိုတယ်တစ်ခုမှာဘလို့လုံခြုံရေးချတာပါလဲပဲပြောပြောတော့ခတ်ထားရင်အဆင်လောက်သာရှိတဲ့လုံခြုံစိတ်ချမှုမရှိတဲ့နေရာမှာရောက်သွားတာအထူးစိုးရိမ်စရာပါ
။တမရာဟောင်းထရမ့်နဲ့သူ့ကိုထောက်ခံသူတွေကမတရားဘူးလို့တုံ့ပြန်ခဲ့ကြပြီးနိုင်ငံရေးယူရချက်နဲ့အာဏာကိုအလွဲသုံးစားလုပ်တာလို့ပြောဆိုခဲ့ကြပါဗျ။ဘိုင်ဒန်အစိုးရအိမ်ဘျူရိုပြောရေးဆိုခွင့်ရှိသူကရင်းဂျွန်ပြဲက ABC ရုပ်သံမေးမြန်းခန်းမှာဒါကိုပယ်ချခဲ့ပါဗျ
။ I would remind our folks on the other side that the FBI director was appointed.
FBI ညွှန်ကြားရေးမှူးကိုသမရဟောင်းထရမ့်ကခန့်အပ်ခဲ့တာဖြစ်ပြီးတော့ရှေ့နေချုပ်မာရစ်ဂါလန်ကိုပါတီကြီးနှစ်ရက်စလုံးကအတီးပြုခန့်အပ်ခဲ့တာဖြစ်တယ်ဆိုတာကိုတစ်ဖက်ပါတီကပုံကိုယ်တွေမေ့မသွားကြဖို့ကျွန်မသတိပေးချင်ပါတယ်
။တရားရေးဌာနနဲ့ပတ်သက်ပြီးဘိုင်ဒန်အစိုးရအနေနဲ့ဝင်ရောက်ဆော့ဖတ်တဲ့မူဝါဒမရှိဘူးလို့အင်ဂျူရောပြောရေးဆိုခွင့်ရကထည့်ပြောပါတယ်။သမရဟောင်းထရမ့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ကရှာဖွေခွင့်ဝရမ်းကိုရခဲ့ပေမဲ့လည်းဒါကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့ရှေ့နေချုပ်မယ်ရစ်ဂါလန်ကိုတောင်းဆိုခဲ့ပါတယ်။ရှာဖွေခွင့်ဝရမ်းတောင်းဖို့အမိန့်ကိုသူလက်မှတ်ထိုးပေးလိုက်တာဖြစ်ပြီးဥပဒေကြောင်းအရနဲ့ထရမ့်ရဲ့အများပြည်သူအကြားတောင်းဆိုမှုကြောင့်ရှာဖွေခွင့်ဝရမ်းကိုဖွင့်ပေါက်ပေးဖို့ရှေ့နေချုပ်ဂါလန်ကတရားသူကြီးတဦးကိုတောင်းဆိုခဲ့ပါတယ်။ဒီသတင်းပတ်မှာတော့သမရဟောင်းထရမ့်ဟာနယူးယောက်မှာသူ့ရဲ့အိမ်ချမ်းမြေအယောင်းဝယ်ကိစ္စတွေကြောင့်တီးခြားစစ်ဆေးမှုနဲ့ရင်ဆိုင်နေရပြီးအမေရိကန်လွှတ်တော်က Republican တွေကလည်းသူ့ကိုဆက်လက်ထောက်ခံနေကြပါတယ်။ Republican လွှတ်တော်အမတ် Mike Turner က CNN ရုပ်သံမှာ
We don't have to speculate.
တင်ကြီးတွေနဲ့ပြောစရာမလိုပါဘူး။ကျွန်တော်တို့အားလုံးကိုအခွင့်အာဏာပေးထားပြီးသားပါ။ Congress လွှတ်တော်အနေနဲ့စောင့်ကြည့်ကြမှတ်ရမယ့်အာဏာရှိပါတယ်။ရှစ်နှစ်ကျော်ဂါလန်အနေနဲ့ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ်သူအနေနဲ့ဒီအချက်လက်တွေကိုကျွန်တော်တို့ကိုတင်ပြရပါမယ်ကြီးကွင်ပေးရပါမယ်တွေ့ထားတာကိုပြရပါမယ်ရှစ်နေကျုပ်ဂါလန်အနေနဲ့ပါတီနေရာလုံးကပုံကိုယ်တွေကိုတွေ့တဲ့ပစ္စည်းတွေကိုတင်ပြရမှာပါအဲ့ဒီလိုတင်ပြတော့မှသာဒါကအမျိုးသားလူညုံရေးကိုချင်းချောင်းမှုဖြစ်မဖြစ်ဆိုတာကိုကျွန်တော်တို့ဆုံးဖြတ်ရပါမယ်ဒါအပြင်ရှစ်နေကျုပ်ဂါလန်အနေနဲ့သူ့ရဲ့လုတ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်သလားဆိုတာကိုလည်းကျွန်တော်တို့ဆုံးဖြတ်ရပါလိမ့်မယ
်ဗဟိုအစိုးရတရားသူကြီးတဦးကဘလို့အကြောင်းတွေကြောင့်ထရမ့်ရဲ့ဖလော်ရီဒါနေအိမ်ကိုရှာဖွေဖို့ဝရမ်းထုတ်ပေးလိုက်ရတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကို Republican အမတ်တွေကဆက်လက်တောင်းဆိုနေကြပါတယ်ခင်ဗျာ
။ကိုညင်ညာပြောပြပေးထားတဲ့ American နိုင်ငံရေးအကြောင်းနားဆင်ကြရတာပါ။အခုဆက်ပြီးတော့ကမ္ဘာကျလွှားခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျဲမှတ်စုကိုဆက်ပြီးတော့ပြောပြပေးမှာပါ။မြန်မာနိုင်ငံမှာဆီယနာတိမ်းမှုနောက်ပိုင်းအခု2022ခုနှစ်ဇူလိုင်လကုန်အထိဆိုရင်တနိုင်ငံလုံးမှာတိုက်ပွဲပေါင်း 6,000 ကျော်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီအထက်မှာတရုတ်ရဲ့ယင်းနှိမ့်ညံ့မှုစီမံကိန်းကြီးတွေရှိရာဒေသတွေနဲ့အကောင့်ထဲပေါ်ဖို့ပြင်ဆင်နေတဲ့ဒေသတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံအနှံ့တရုတ်စီမံကိန်းကြီးတွေရှိတဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း204ကြိမ်ထက်မနည်းဖြစ်ပွားခဲ့တာပါ။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျဲမှတ်စုအဖြစ်တင်ဆက်ပေးထားပါရရှင်။
တရုတ်ရင်းနှီးညှုပ်နှံမှုစီမံကိန်းကြီးများနဲ့ပဋိပက္ခမြေပေါ်အာဏာသိမ်းမှုအလွန်ခုနှစ်ဇူလိုင်လကုန်အထိနိုင်ငံအနှံ့တိုက်ပွဲပေါင်း 6,000 ကျော်တက်မှတ်ဖြစ်ခဲ့ပါတယ်။ဒီထဲတရုတ်ရင်းနှီးညှုပ်နှံမှုစီမံကိန်းကြီးတွေရှိတဲ့ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေလည်းပါဝင်ပါတယ်တရုတ်ရင်းနှီးညှုပ်နှံမှုစီမံကိန်းကြီးများရှိရာမြို့နယ်တွေမှာတိုက်ပွဲ204ကြိမ်တက်မယ်ဖြစ်ပွားခဲ့မြန်မာနိုင်ငံအနှံ့တရုတ်စီမံကိန်းကြီးတွေရှိတဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း204ကြိမ်တက်မယ်ဖြစ်ခဲ့ပါတယ်ဒီထဲမှာ98ကြိမ်ကစစ်ကောင်စီနဲ့ PDF တွေကြားဖြစ်ခဲ့တာပါ54ကြိမ်တက်မယ်ကတော့စစ်ကောင်စီနဲ့ EAW တွေကြားဖြစ်ခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေရဲ့စုံချက်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့EU အချင်းချင်းကြတိုက်ပွဲဖြစ်မှုပိုများခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာ EU အဖွဲ့အချင်းချင်းကြ52ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ပါတယ်လဗရောင်းတောင်ကျင်းနီစီမံကိန်း5ကြိမ်ထက်မနည်းတိုက်ခိုက်ခံရလဗရောင်းတောင်ကျင်းနီစီမံကိန်းကတော့5ကြိမ်ထက်မနည်းတိုက်ခိုက်ခံခဲ့ရပါတယ် ချင်းနီစီမံကိန်းရှိတဲ့အနီးတဝိုက်မုံရွာမြို့နယ်ထဲမှာလည်းစစ်ကောင်စီနဲ့ PDF တွေအကြား28ကြိမ်တမ်းမနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီချင်းနီတွေကြောင့်ပဲလက်ဗရောင်းတော်ချင်းနီစီမံကိန်းကိုရန်နာထားရတာ18လကျော်ရှိပါပြီ။တောင်ဝီပိုင်လိုက်ဖြတ်တန်းရမျိုးနယ်များ၌တိုက်ပွဲ69ကြိမ်တမနည်းဖြစ်ပွားခဲ့တရုတ်မြန်မာရင်းနယ်နဲ့တဘာဝတောင်ဝီပိုင်လိုက်ဖြတ်တန်းသွားတဲ့မျိုးနယ်တွေမှာလည်း69ကြိမ်တမနည်းတိုက်ပွဲဖြစ်ခဲ့ပါတယ်ဒါဟာတရုတ်စီမံကိန်းတွေရှိရာဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ရဲ့33ရာခိုင်နှုန်းဖြစ်ပါတယ်မျိုးနယ်လိုက်ကြည့်ရင်ပခုတ်ကူမှာအများဆုံးဖြစ်ခဲ့ပြီးစစ်ကောင်စီနဲ့ PDF တွေအကြား24ကြိမ်တမနည်းတိုက်ပွဲဖြစ်ခဲ့ပါတယ်ရှမ်းမြောက်ဒေသကကြောင်မဲမြို့နယ်မှာ19ကြိမ်တက်မနေ၊တီဘောမြို့နယ်မှာ14ကြိမ်တက်မနေဖြစ်ခဲ့ပါတယ်။ကြောင်မဲနဲ့တီဘောမှာတော့အီဟိုတွေအချင်းချင်းကြားဖြစ်ခဲ့တာပါ။နမ်တူမြို့နယ်မှာလည်း12ကြိမ်တက်မနေတိုက်ပွဲဖြစ်ခဲ့ပါတယ
်။တရုတ်ရင်းနှီးမြို့နယ်မှုစီမံကိန်းကြီးများရှိရာမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်း ISB မြန်မာကတင်ဆက်ပေးခဲ့တာပါအခုတခါတော့ကမ္ဘာတလွှားခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကမ်းခြေများအကြောင်းတင်ဆက်ပေးထားပါတယ်အာရှတိုက်နဲ့ဥရောပတိုက်ပေါ်မှာတည်ရှိနေတဲ့အစ္စတန်ဘူမြို့တော်မှာလှပတဲ့ပင်လယ်ကမ်းခြေတွေအများကြီးရှိပါတယ်မြို့ရဲ့မြောက်ဘက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တွေနဲ့ထိစပ်နေတဲ့ပင်လယ်ကမ်းခြေတွေရှိပါတယ်။ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ထဲမှာထူးထူးခြားခြားရေကူးနိုင်မဲ့အင်စတန်ဘူမြို့ကပင်လယ်ကမ်းခြေတွေစီမတ်စုမြတ်မွန်ကတကမ္ဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။တူရကီနိုင်ငံအင်စတန်ဘူမြို့တော်ဟာကမ္ဘာပေါ်မှာတိုက်ကြီးနှစ်ခုပေါ်မှာတည်ရှိနေတဲ့တခုတည်းသောမြို့ဖြစ်ပါတယ်။လူဦးရေ16တန်းလောက်နေထိုင်ပြီးတော့အမဲစီကနေတဲ့မြို့ကြီးရဲ့အရှိပဲအာရှတိုက်အချမ်းနဲ့အနောက်ဖက်ဥရောပတိုက်အချမ်းကိုဘော့စဖရက်ရေလက်ကြားနဲ့ပိုင်းခြားထားပါတယ်။မြောက်ဖက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တို့နဲ့ဝန်းရံထားတဲ့အစ္စတန်ဘူမြို့မှာပင်လယ်ကမ်းခြေတွေလည်းအများအပြားရှိပါတယ်။အစ္စတန်ဘူမှာတဲဖြူဖြူပင်လယ်ကမ်းခြေတွေရှိပေမဲ့ဥရောပကိုအပန်းဖြေခီးထွက်ကြသူတွေကြားအစ္စတန်ဘူကမ်းခြေတွေကိုသိသူသိမ့်မများပါဘူး။ဒေသခံတွေကတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ပြင်မှာရေကူးနိုင်တာကထူးခြားမှုဖြစ်တယ်လို့မှတ်ယူထားကြပါတယ
်။ Şimdi İstanbul'da tabii suya girmek de bir ayrıcalık bence.
İstanbul မှာရေကူးနိုင်တာအခွင့်အရေးတစ်ခုလို့ကျွန်တော်ထင်ပါတယ်။ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ထဲမှာရေကူးရတာတကယ်ကိုထူးတာပါ။ရေထဲကနေဥရောပတိုက်ဘက်ကိုကြည့်လိုက်အာရှတိုက်ဘက်ကိုကြည့်လိုက်နဲ့ဒါမျိုးကမ္ဘာတခြားဘယ်နေရာမှမရှိပါဘူး
။မြို့လယ်ကနေနိုင်ဝက်မိနစ်40လောက်သွားရင်ရေပြပြပင်လယ်ကမ်းခြေတွေစီကိုရောက်တာမို့တချို့မြို့ကန်တွေကနေ့တိုင်းနေပါကမ်းခြေတွေသွားပြီးတော့အပန်းဖြေနေကြပါတယ
်။2-2.5 gibi geliyoruz. Voleybol oynamaya başlıyoruz. Ara ara denize girip ferahlıyoruz.
နှစ်နာရီလောက်ကရောက်ပါတယ်။ Volleyball ကစားပြီးတော့မောလာတော့ပင်လယ်ထဲမှာရေစိမ်းအနားယူပါတယ်။ဒီနေ့ကုန်နေပြီး7နာရီလောက်မှပြန်มาပါ
။ COVID ကရောဂါကြောင့်နိုင်ငံခြားခီးသွားမဲ့အစားပြည်ရင်းမှာရှိတဲ့အပန်းဖြေနေရာတွေစီကိုဒေသခံတွေပို့ပြီးသွားလာနေကြတာမို့ Istanbul မြို့ကအပန်းဖြေကမ်းခြေတွေမှာလူတွေပို့ပြီးတော့စီကားနေပါတယ်။ပင်လယ်နဲ့ထိစပ်နေတဲ့မြောက်ပိုင်းကကမ်းခြေတွေနဲ့မာမာရာပင်လယ်နဲ့ထိစပ်နေတဲ့တောင်ပိုင်းကကမ်းခြေတွေစုစုပေါင်းပင်လယ်ကမ်းခြေ80ကျော်ရှိတာမို့ကြိုက်တဲ့ကမ်းခြေသွားပြီးအပန်းဖြေနိုင်တာကမြို့ကန်တွေအတွက်အခွင့်အရေးတစ်ခုလိုဖြစ်နေတာပ
ါ Su temiz tabii havanın durumuna göre esintisine göre
ရေကကြီးနေတာပဲဗျာရာသီဥတုတို့ရေစည်းတို့ကြောင့်တော့တစ်ခါတစ်ခါနင်းနေနောက်သွားတတ်ပေမဲ့အစ္စတန်ဘူးလိုမြို့ကြီးမှာခုလောက်ကြီးကြီးလင်းလင်းနဲ့ပင်လယ်ရှိနေတာပဲဆိုမှလည်းမနက်စံတားကြီးလောက်ကစာပြီးလူတွေရောက်လာတာခဏလေးအတွင်းမှာကိုကမ်းခြေမှာလူတွေပြည့်သွားတော့တာပဲဗျပင်လယ်ကတော့တိတ်ကိုလှပါတယ
်အာရှတိုက်ဖက်အချမ်းမှာရှိတဲ့ကမ်းခြေမှာမနက်စောစောလာပြီးတော့ရေကူးအပန်းဖြေလေးရှိသူဖြစ်ပါတယ်သူ့လိုပဲကမ်းခြေတွေမှာလာပြီးအပန်းဖြေသူတွေများနေလို့ပလက်ကလထိုင်နေရရဖို့စောစောလာဥရတယ်လို့တချို့ကပြောပါတယ်
Ben bugün seneki yoğunluk kadar hiç görmedim. Yani insanlar neredeyse şey.
Dilo lu re mya ra ayin ga takha ma ma chong bu ba u. Black gal thai ri daw nga lu ma ya ba u. Si bwa yi pyatana ri cha ma lu re ga ngwe chi chet de la ro a pan phi khi le ma twa nai cha bu le. Mi ta su 4 yaung ne da bat sa khi twa ra akon khan me a sa. Ta la long kan ni go la pyo yi ku lai lan shao pan phi lai sa lai taw lai ne a na yu nai ne le.
ထရဂီနိုင်ငံမှာနိုဗင်ဘာကနေမတ်လအထိ၄လလောက်ကအေဂျင့်နဲ့လာရဖြစ်ပေမဲ့ခြံတဲ့လာတွေကရာသီဥတုကောင်းမွန်ပါတယ်။မတ်ကနေနိုဗင်ဘာအထိပြင်းပြအပူချိန်တွေကအနည်းဆုံး60ဒီဂရီဖာရင်ဟိုက်ကနေအမြင့်ဆုံး80ဒီဂရီဖာရင်ဟိုက်ဝန်းကျင်ရှိတာမို့ကမ်းခြေမှာအပန်းဖြစ်နိုင်တဲ့လာတွေကတစ်နှစ်မှမနည်းလာပါဘူး။ထရဂီနိုင်ငံဟာအများစုအစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံဖြစ်ပေမဲ့တခြားမွတ်စလင်နိုင်ငံတွေထက်ကိုလူမှုအတိုင်းဝိုင်းခြားမှာပို့ပြီးတော့လွတ်လပ်ပွင့်လင်းမှုရှိပါတယ်။ဒါကြောင့်ကမ်းခြေတွေမှာဖုံဖုံဖိဖိဝတ်ဆင်ကြသူတွေရှိသလိုဥရောပမှာလို့ဘီကနီရေကူးဝတ်ဆုံဝတ်ဆင်သူတွေလည်းတွေ့ရနိုင်ပါတယ်။ Byzantine Empire နဲ့ Ottoman Empire လက်ထက်တွေမှာတည်းကမြို့တော်ဖြစ်ခဲ့တဲ့ Istanbul မြို့မှာလေးလာစရာယဉ်ကျေးမှုအမှုပညာနဲ့ဗိသုကာလက်ရာတွေအများအပြားရှိပါတယ်။ Istanbul မြို့ကိုပင်လယ်ကမ်းခြေတွေထက် UNESCO ရဲ့အမွေအနှစ်အဖြစ်ထိန်းသိမ်းရမယ်လို့သတ်မှတ်ထားတဲ့အစအဦးတွေကြောင့်လာလေတဲ့ကဘာလက်ခီးတဲ့တွေကပုံများပါတယ်။အာရှတိုက်နဲ့ဥရောပတိုက်တိုက်ချင်းတစ်ခုပေါ်မှာတည်ရှိတဲ့မြို့မှာအခုလိုလှပတဲ့ပင်လယ်ကမ်းခြေတွေရှိတာကိုလူတွေအရင်ကထက်တော့ပိုပြီးတော့သတိထားမိလာကြပြီလို့ဒေသခံတွေကပြောပါတယ်။
Gelmez İstanbul'da deniz olduğu gelmiyor. Genelde onların Bodrum, Çeşme ya da herhangi bir
Bele Kanji region ပြောရင် İstanbul ကိုလူတွေကချက်ချင်းပြေးမမြင်ကြပါဘူး။ Aegean ပင်လယ်ဘက်က Bodrum တို့ Çeşme တို့ကိုပဲတွေးမိကြပါတယ်။ İstanbul မှာနေတဲ့သူတွေမှပဲသိကြတာပါ။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်လောက်ကစပြီးဒီဘက်ကပင်လယ်ထဲမှာရွက်လွင့်ခီးထွက်ဖို့နိုင်ငံသားတွေလာနေကြပါတယ်။
ကမ္ဘာဥတုရာသီပြောင်းလဲဖောက်ပြန်တဲ့ကြရက်ကြောင့်အစ္စတန်ဘူမြို့အပါအဝင်ကမ္ဘာမြို့တွေမှာအပူချိန်ပိုပြီးပူနွေးလာတဲ့အတွက်ပင်လယ်ကမ်းခြေသွားသူတွေပိုများလာပါတယ်။ဒါကြောင့်ကမ်းခြေလာသူတွေအတွက်ပလက်ကလထိုင်တွေနေကာထီးကြီးတွေကိုအစ္စတန်ဘူမြို့တော်တာဝန်ရှိသူတွေကကမ်းခြေမှာပိုပြီးတော့ထားပေးနေပါတယ်။ဥရောပတိုက်နဲ့အာရှတိုက်နှစ်ခုပေါ်မှာထူးထူးခြားခြားတည်ရှိတဲ့အစ္စတန်ဘူမြို့ကပင်လယ်ကမ်းခြေတွေမှာတော့အခုထက်ပိုပြီးလူတွေများလာဖို့သာမြင်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
မဆူမြမုံပြပြပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နာဆင်နိုင်ပါတယ်အခုတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝင်းလိုက်ကပြောပြပေးပါမယ်ရှင
်ကုလသမဂ္ဂရဲ့အတွင်ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာပါတယ်မြန်မာနိုင်ငံဆိုင်ရာအထုကိုလည်းရာဒူးအတွက်ခန့်အပ်ခံရပြီးဆယ်လာနီးပါးအကြာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးမနေ့ပြန်စစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုတွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရက VO ကိုပြောပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ပါဝင်တရားရင်ဆိုင်နေရတဲ့သူတွေနဲ့တွေ့ဆုံခွင့်ပေးဖို့တော့အကန့်အသတ်ရှိတဲ့အကြောင်းစစ်ကောင်စီဘက်ကပြောပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးအဖြစ်တင်းတင်းကြပ်ကြပ်ကရောက်လာတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ရှယ်လက်ဟာဒီကနေ့ Cox's Bazaar ကရိုဟင်ညာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့မဟာမင်းကြီးကိုရိုဟင်ညာတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ပြီးရိုဟင်ညာပြန်လည်လက်ခံရေးအစီအစဉ်အတွက်ကုလသမဂ္ဂနဲ့အတူ American EU အပါအဝင်အားလုံးပါဝင်တဲ့အစီအစဉ်ဖြစ်ဖို့တောင်းဆိုခဲ့တယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေအကြားပူးတွက်စီးလေ့ကျင့်မှုတရက်ကိုလာမယ့်သတင်းပတ်မှာစတင်လှုပ်ဆောင်မယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့နျူကလ িয়ার ပဋိပက္ခနဲ့ချင်းချောက်မှုတွေအကြားအခုလိုအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံအကြားပူးတွက်စီးလေ့ကျင့်မှုပြုလုပ်ဖို့ဖြစ်ပေါ်လာတာပါခင်ထိုင်ဝမ်အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်အစိုးရကထိုင်ဝမ်နိုင်ငံရေးခေါင်းဆောင်တွေကိုတရုတ်နိုင်ငံနဲ့ပြည်ဝင်ခွင့်ပိတ်ပင်လိုက်ပြီးပိတ်ဆို့တံခတ်မှုတွေကိုလည်းချမှတ်လိုက်ပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Lopes နဲ့ PJ Iliop တို့ဖြစ်ပါတယ်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတင်လဲဆက်သွယ်နိုင်ပါတယ် VOA ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပေးရနေတဲ့ခတ်သိမ်းကင်းငင်ပြီးတော့လိုရာဆန္ဒပြပါကြပါသေးရှင်ကျမလေးပါ
This program has come to you from the Voice of America, Washington.